ီကနေ့ရပိုင်းနေ့အတွင်းအကြက်တဲကြုံခဲ့ကြရတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုပ်သမားတွေဟာအခုတော့တရားဝင်အလုပ်လုပ်ခွင့်လက်မှတ်တွေရဖို့စပြီးလှုပ်ဆောင်နိုင်တော့မှာဖြစ်တာကြောင့်အကြက်တဲကနေရောပါတက်တာပေါ့မဲ့အလားအလာရှိနေပါပြီ။ထိုင်းအစိုးရရဲ့ပြည်ပအလုပ်သမားစီမံခန့်ခွဲမှုဆိုင်ရာအမိန့်တင်ကြောင်းအပန်းခံရမယ့်အရေးကနေရှောင်နိုင်ဖို့ထောင်ပေါင်းများစွာနေရည်ရည်ပြန်ခဲ့ကြပြီးတဲ့နောက်ပိုင်းမှာအခုလိုအခြေအနေအပြောင်းလဲဖြစ်လာတာပါ။ VOA ရဲ့ထိုင်းချီဆော့Time Chief site တင်းတော့မအေးမာကတင်းပြပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံအတွင်းနိုင်ငံသားသားရှိတောင်းလို့တမားတွေအတွက်ဥပဒေတည်ထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံတွင်ဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းတဲ့ချီရှိတဲ့မြန်မာပြည်နေရပြန်ခဲ့ရပါတယ်။ဒီနောက်မှာတော့ထိုင်းအစိုးရကသူ့ရဲ့ဥပဒေတွေကတချို့အချက်တွေကိုစိုင်းငံ့ခဲ့ပြီးအလို့တမားတွေအထောက်အထားတွေပြန်လုပ်နိုင်ဖို့အတွက်ရပောင်း180ဆိုင်းငံ့ပေးထားပါတယ်ဒီလိုဆိုင်းငံ့ပေးပြီးမှတော့လုံသမားဝန်ကြီးဌာနကနေကြေညာချက်ထုတ်ပြန်ရမှာမြန်မာလုံသမားတွေအနေနဲ့အထောက်အထားလက်မှတ်တွေလုပ်ကင်ရမယ့်ဤစနစ်တွေကိုလည်းဖော်ပြထားပါတယ်ဒီထဲမှာတန်းနဲ့ချီရှိနေတဲ့မြန်မာလုံသမားတွေအနေနဲ့တရားဝင်အထောက်အထားလက်မှတ်တွေကိုထိုင်းနိုင်ငံရဲ့တပ်ဆိုင်ရာနယ်မြေအလုံသမားရုံးတွေကနေပြုလုပ်ပေးသွားမှာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ရှေ့ပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကအခုလိုရှင်းပြခဲ့ပါတယ်
မြန်မာနိုင်ငံသားတွေကတော့ဒီလာမဲ့ဇူလိုင်လ24ရက်နေ့စပြီးမှညီတိအထောက်အထားမှမရှိတဲ့အလုပ်သမားများအားလက်ရှိအလုပ်ခံထားပြီးတဲ့တရက်နဲ့ဥဆောင်အချမ်းဟန်ကရုံးသွားရမယ်ပြီးရင်စည်ရင်းသွားတင်ရမယ်ကျုံ့မှာအလုပ်သမားဦးကြီးကြားဘလောက်မှဘလောက်ကမှားရင်းနေပါတယ်ဒါဥပဒေကိုလည်းချုပ်ဖောက်ထားပါတယ်ဘာအထောက်အထားမှမရှိပါဘူးအဲ့တော့ကျွန်တော်ဒီအလုပ်သမားတွေကမှတ်ပုံတင်ကြွပြပါလို့ပြောလိုက်မယ်တနင်္ဂနွေမှာရှိတဲ့အလုပ်ပေါင်းကိုမိကန်နဲ့လက်အောက်ကအလုပ်သမားရုံးရံနဲ့လက်ခံပေးရမယ်။ပြီးရင်အဲ့အလုပ်သမားတွေကိုလမ်းကြောင်းနှစ်ခုပေးမယ်။နံပါတ်1မြန်မာပြည်တို့ပြန်တရားဝင်စာအုပ်ပြုလုပ်ပြီးထိုင်းနိုင်ငံနဲ့ပြောင်းဝင်ပြီးရင်ဗီဇာထုတ်ပေးပြီးရင်အလုပ်လုပ်ခွင့်လက်မရတဲ့နေရာတနည်းဒုတိယနေရာမြန်မာနိုင်ငံမှာပြန်နေတဲ့ပုဂ္ဂိုလ်တွေဟာထိုင်းနိုင်ငံမှာလက်ရှိအခြေစိုက်ပြီးမှဖွင့်ထားပေးတဲ့စခန်း6ခုရှိပါတယ်။မြန်မာအစိုးရဝန်ထမ်းတွေလည်းရှိပါတယ်။အဲ့မှာမြို့မြို့မှာမြို့ဝါဖြစ်ကြောင်းဆောက်ခံတာလမ်းမလုပ်တဲ့စီရင်စခန်းတွေမှာစီရင်လုပ်ပေးရမယ်ဆိုတဲ့အမိန့်ကိုလုံးဝချလိုက်ပါပြီ။
အချိန်နဲ့တကယ်နဲ့မှာပဲအဖမ်းဆီးတွေကတော့ရှိနေသေးပါ။ CI လို့ခေါ်တဲ့မိသူမိဘဖြစ်ကြောင်းအထောက်အထားတွေလုပ်တဲ့ဌာနတွေကတော့ထိုင်းနိုင်ငံရဲ့နေရာ6ခုမှာလုပ်ပေးထားတာကြောင့်နေမြေအသီးသီးကအလို့သမားတချို့တွားရောက်လုပ်ကြရမှာဖမ်းဆီးတာတွေကိုကြုံရတယ်ဆိုပြီးနွန်ထဗူရီဖျိုင်ကအလို့သမားတဦးကပြောပြပါတယ
်။အခု CI လေးလုပ်ပြီးတော့မှထွက်လာတာ9မိနစ်တောင်မရှိသေးတော့ဟာဖမ်းနေရတာဟာ။အဲဖမ်းတော့ကျွန်တော်ကပြောတာပေါ့ဘလို့မနေ့ကလည်းဖမ်းနေကြအဲ့လိုမနေ့ကတော့တော့အခင်လုံးလည်းဖမ်းနေလုံးလုံးလည်းဖမ်းနေအခုလုံးပြီးတော့လည်းဖမ်းနေဘလို့ဘလို့ဖမ်းတော့အဲ့လိုလိုက်ဖမ်းရတယ
်အရင်တုန်းကတော့ခွဲတန်းစနစ်နဲ့အလုသမားတွေကိုခေါ်ယူဖို့လုပ်ပေးထားပေမဲ့အခုခါမှာတော့အလုရှင်တွေအနေနဲ့ကလည်းအလုသမားတွေကိုလိုအပ်တယ်လို့ခေါ်ယူနိုင်ဖို့အခွင့်အလမ်းတွေကိုလည်းခွင့်ပြုထားတယ်ဆိုပြီးလုပ်ငန်းရှင်တွေကဆိုပါတယ်မြန်မာလူသမားတွေနေရပြန်ခဲ့တာကြောင့်ကောအလုသမားလိုအပ်ချက်ရှိတာကြောင့်ပါတချို့လုပ်ငန်းရှင်တွေကတော့အလုသမားတွေကိုနေဆက်အထိဆင်းခေါ်တာမျိုးတွေလုပ်လာတယ်လို့လည်းထိုင်းနိုင်ငံသားတို့ကပြောပြပါတယ်
အဲ့တော့ကိုယ်တိုင်လက်ရှိခေါ်ကြတယ်အများကြီးဒီနေ့လည်းမဆမှလာကြတယ်အလုပ်သမားရောမှာတော့ဒီမှာတွေ့တယ်သူတပြေလည်းသူတပဲလည်းစိတ်ကူပဲပေါ့နော်လက်မလို့ကလို့ပြရတယ
်ထိုင်းလုပ်သမားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ CI နဲ့နိုင်ငံကူးလက်မှတ်လုပ်ပြီးသားဗီဇာလုပ်ပြီးသားသူတွေအနေနဲ့ဗီဇာရပြီး15ရက်အတွင်းမှာအလုပ်လုပ်ခွင့်လက်မှတ်တွေရှောက်ထားနိုင်တယ်လို့ဆိုပါတယ်ဒီအတွက်ဘတ်ငွေ1000ဒါကျခံရမယ်လို့ဆိုပါတယ်ပန်းရောင်ကတ်ရှိသူတွေယာယီနိုင်ငံကူးလက်မှတ်ရှိသူတွေနိုင်ငံကူးလက်မှတ်အနီရောင်ရှိသူတွေအလုပ်လုပ်ခွင့်လက်မှတ်ရှိသူတွေလည်းလုပ်ငန်းရှင်မတူဘူးဆိုရင်အလုပ်ရှင်ပြောင်းလဲလို့ရကြအောင်ဒီအတွက်ကုန်ကြွေကဘတ်ငွေ1000ဒါဖြစ်တယ်လို့ဆိုပါတယ်အထောက်အထားမရှိသူအားလုံးကတော့မြန်မာနိုင်ငံကိုပြန်ပြီးနိုင်ငံကူးလက်မှတ်လုပ်ချင်တယ်ဆိုရင်တော့တက်ဆိုင်ရာအလုပ်ကင်ရှာဖွေရုံးကိုဇူလိုင်လ24ရက်နေ့ကနေဩဂုတ်လ9ရက်နေ့အထိ15ရက်အတွင်းမှာတရင်ပြေပို့ပြီးထောက်ခံစာယူသွားကမြန်မာပြည်ကိုပြန်ပြီးနိုင်ငံကူးလက်မှတ်ပြန်လုပ်နိုင်တယ်လို့ဆိုပါတယ်။နောက်တနည်းကတော့မြန်မာပြည်ကိုမပြန်ဘဲနေထိုင်မယ်ဆိုရင်တော့စီရင်ကတ်လုပ်ပြီးအလုပ်လုပ်ခွင့်လက်မှတ်ကိုပြန်ပြီးတော့လုပ်နိုင်တယ်လို့လည်းဖော်ပြထားပါတယ်။ဒီလုပ်ငန်းစဉ်အားလုံးဟာ2018ခုနှစ်ဒီဇင်မာလအကုန်ထိတာလုတ်ခွင့်ပေးမှဖြစ်တာကြောင့်6လအတွင်းတရားဝင်ထောက်ထားရရှိသွားအောင်လုံဆောင်တော့ရမှာဖြစ်ပါရဲ့ရှင်